အမေရိကန်ကပြစ်ချက်ခဲ့တဲ့အမျိုးအစားအတိအကျမသိရတဲ့အရာဝတ္ထု၃ခုဟာဆိုရင်တရုတ်ရဲ့မိုးပြံဖူပေါင်းလို့ထောက်လှမ်းရေးလုပ်ဖို့ရည်ရွယ်တဲ့အထောက်အထားမျိုးမရှိချောင်းအမေရိကန်သမ္မတအိမ်ဘျူရိုကတနင်္လာနေ့မှာပြောပါတယ
် Even though we had no indications that any of these three objects were
ပြစ်ချက်ခဲ့တဲ့အရာဝတ္ထုထောက်လှမ်းရေးလုပ်တဲ့အထောက်အထားမျိုးမရှိပေမဲ့အပြက်ပြောလို့တော့မရဘူးလို့အမေရိကန်သမ္မတအိမ်ဘျူရိုအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကီယာဘီကတနင်္လာနေ့အိမ်ဘျူရိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြောက်အမေရိကဝေဟင်မှာပြန်တန်းနေခဲ့တဲ့အရာဝတ္ထု၃ခုကိုအမေရိကန်ဘက်ကအထူးသတိထားပြီးပြစ်ချခဲ့တာဖြစ်တယ်လို့လည်းသူကထပ်လောင်းပြောပါတယ်။ဟိုရွန်ရေကန်ကြီးပေါ်မှာတနင်္ခနွေနေ့ကပြန်တန်းနေတဲ့အရာဝတ္ထုတစ်ခုအပါအဝင်အရာဝတ္ထု၃ခုဟာဆိုရင်အနိုင်ပြန်တန်းလာတာကြောင့်အရက်ဖက်၄ချောင်းပြန်တန်းမှုမှာအန္တရာယ်ရှိတယ်လို့လည်းပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဒီရက်ပိုင်းနေ့အတွင်းအမေရိကန်ကပြစ်ချခဲ့တဲ့အရာဝတ္ထု၃ခုရဲ့ဈေးမြင့်တဲ့ရည်ရွယ်ချက်ကိုတော့မသိရသေးပေမဲ့လည်းထောက်လှမ်းရေးလုပ်တယ်လို့အမေရိကန်ကယူဆတဲ့တရုတ်မိုးပြံဘူပေါင်းကြီးတွေ့ပြီးဖေဖော်ဝါရီလ၄ရက်နေ့ကကယ်ရိုလိုင်းနားကမ်းလွန်မှာတိုက်လေယာဉ်တွေနဲ့ပြစ်ချခဲ့ရပြီးနောက်ဒီအရာဝတ္ထုတွေကိုအမေရိကန်အမျိုးသားလုံခြုံရေးတာဝန်ရှိသူတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်။